ိုင်ငံရဲ့ခြားကနေမြန်မာနိုင်ငံကိုပြန်လာချမယ်နိုင်ငံသားတွေအတွက်ပြည်တွင်းမှာဘယ်လိုပြင်ဆင်ဆောင်ရွက်ထားလဲဆိုတဲ့အကြောင်းကိုပြောပြမှာပါ။လာမယ့်မေလအတွင်းမှာလေချောင်းနဲ့နေဆက်ခိတ်တွေကနေတဆင့်ပြည်တွင်းကိုဝင်ရောက်လာမယ့်မြန်မာနိုင်ငံသားတွေရှိနေတာကြောင့်သူတို့ကိုကိုဗစ်ရောဂါစောင့်ကြည့်နိုင်မှုအတွက်ကျန်းမာရေးဌာနကစီစဉ်ထားပါတယ်။နိုင်ငံအရေးအယက်မှာရှိပြီးမြန်မာပြည်ကိုပြန်မှုခတ်နေတဲ့နိုင်ငံသားတွေနေရက်ပြောင်းရေးအတွက်လည်းသက်ဆိုင်ရာနိုင်ငံကမြန်မာတန်ယုံတွေကညှိနှိုင်းဆောင်ရွက်တာတွေလုပ်နေပါပြီ။အခုရပိုင်းအတွင်းမှာလည်းကချင်ပြည်နယ်နေဆက်ခိတ်တွေကနေတဆင့်တရုတ်ပြည်ကနေပြန်ဝင်လာတဲ့မြန်မာလုပ်သားတွေရှိနေသလိုထိုင်းရောက်မြန်မာလုပ်သားတွေကိုလည်းမေလတရနေ့ကနေစပြီးထိုင်းမြန်မာချစ်ကြည်ရေးတရားကနေတဆင့်ပြန်လည်လက်ခံပေးဖို့ကိုဆောင်ရွက်နေတယ်လို့သိရပါဗျ။အဲဒီလိုတဖက်နိုင်ငံရောက်မြန်မာလုပ်သားတွေပြန်ဝင်လာဖို့ရှိနေတဲ့နေဆက်ခိတ်တွေမှာအရေးပေါ်တုံ့ပြန်ကွင်းဆင်းဆောင်ရွက်ရေးအဖွဲ့တွေကိုဆေးလွှတ်ထားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါဗျ။
မင်းအမေလူတွေထဲရလဲတာပါလာနိုင်တာပေါ့နော်အဲတော့ပို့ပြီးတော့ quarantine center တွေမှာရှိတဲ့ဆောင်ချက်ကြည့်ရှုမှုတွေ quarantine ဝင်ရောက်တဲ့လူတွေရောဂါစစ်ဆေးမှုတွေပေါ့နော်ဒါတွေတော့ပို့ပြီးတဲ့ဆောင်ရွက်မှုအားဖြည့်ဖို့ရှိပါတယ်ဟုတ်ကဲ့
ပြန်ဝင်လာသူတွေကိုသတ်မှတ်ထားတဲ့နေရာတွေမှာအသွားအလာကန့်သတ်ပြီးဆောင်ချက်ကြည့်ရှုတာ21ရက်အပါအဝင်နေအိမ်မှာတိတက်9ရက်တာနေထိုင်စေပြီးစုစုပေါင်း28ရက်ကြာရောဂါဆောင်ချက်ကြည့်ရှုတာကိုဆောင်ရွက်သွားမှာပါပင်နေရာတွေမှာအသွားအလာကန့်သတ်မလဲဆိုတာကတော့ဒေသဆိုင်ရာကိုဗစ်ကော်မတီရဲ့ဆုံးဖြတ်ချက်နဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့ဒေါက်တာတန်းနိုင်စိုးကအခုလိုရှင်းပြပါတယ
်။လောလောဆယ်ကတော့ UN နဲ့ Diplomat Passport ဟိုတာတွေပေါ့နော်။အဓိကတော့ဒါ Home Quarantine အဲ့လိုအရင်ပြီးထားတယ်။ဒါပေမဲ့ဒီကော်မတီရဲ့ဆုံးဖြတ်ချက်ပေါ့နော်။ဒေသဆိုင်ရာကိုဗစ်ကော်မတီအသီးသီးရှိတယ်ပေါ့နော်။အဲ့ဒီဒီရဲ့ဆုံးဖြတ်ချက်နဲ့ဒါ Home သွားမလား Hotel သွားမလားSRD သွားမလားပေါ့နော်အဓိကတော့ facility ကတော့ရိုက်သွားမှာပေါ့နော်ဒါကတော့စီမံခန့်ခွဲမှုကော်မတီအစင်းရှိပါတယ်အဲ့တော့ဒီလက်တွေ့နေချင်းအခြေအနေပေါ်မှာမူတည်ပြီးတော့စဉ်းစားပြီးဆုံးဖြတ်မှာဖြစ်ပါတယ
်မီလာအစမှာနေဆက်ကိတ်တွေကနေတဆင့်ပြန်ဝင်လာမယ်မြန်မာလူသားတွေရှိနေသလိုနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံအကူအညီနဲ့ပြန်လာချမယ်နိုင်ငံသားတွေလည်းဒီကြောင်းကနေတဆင့်မီလာဒုတိယပတ်လောက်ကစပြီးရောက်လာနိုင်မွေးရှိပါတယ်ကိုဗစ်ကာလမှာနိုင်ငံတကာခီးသည်တင်လေယာဉ်တွေမြန်မာနိုင်ငံကိုဆင်းသက်မှုယာယီရဆိုင်ထားတာမေလ15ရက်နေ့အထိတိုးမြင့်ထားလို့အခုချိန်မှာအကြောင်းအမျိုးမျိုးနဲ့ပြည်ပနိုင်ငံတွေစီရောက်နေသူတွေကိုကယ်ဆယ်ရေးလေယာဉ်နဲ့ပြန်လည်ခေါ်ဆောင်နိုင်မှုကိုမြန်မာတန်ယုံအသီးသီးကဆောင်ရွက်နေတာပါ။နေရက်ပြင်ချင်သူတွေကိုစည်ရင်းတွေကောက်ယူနေပြီးလေယာဉ်လက်မှတ်ဝယ်ယူနိုင်မှုအတွက်လည်းဆောင်ရွက်ပေးနေတယ်လို့သိရပါတယ်။ပြန်လည်ခေါ်ဆောင်မယ့်နေရက်ကတော့အတိအကျမတတ်မှတ်ရသေးပေမဲ့ပေးထားတဲ့လူဦးရေအလိုက်စီစဉ်မှုတွေလုပ်နေပြီးမီလာအတွင်းမှာမြန်မာနိုင်ငံကနေလေရင်နဲ့လာခေါ်နိုင်မှုအတွက်ကိုတော့လှုပ်ဆောင်နေတယ်လို့သိရပါတယ်။အိန္ဒိယနိုင်ငံကိုကျန်းမာရေးကိစ္စနဲ့ရောက်ရှိနေတဲ့ဦးမျိုးထွတ်ကလည်းပြန်မိုးသတ်မှတ်ထားတဲ့ရက်ကျော်လွန်သွားတာတလခွဲကျော်ပြီဖြစ်လို့အခက်အခဲရှိနေပြီးအခုတန်ရုံအကူအညီနဲ့ပြန်မဲ့သူစီရင်ကိုပို့ထားပြီးဖြစ်တယ်လို့ပြောပါတယ်
။ဒီမဲကနေစေကောစားစေကောအကုန်တော့မဟိုက်ဒရာဘတ်မဲ။အိန္ဒိယကလည်းဈေးတွေကြီးပြင်းနဲ့ထွက်လို့မရနဲ့တော်တော်ဒုက္ခရောက်နေကြတယ်။ဒါလည်းတော့ပြန်မယ်ဆိုတော့အသေးစိတ်တော့မသိရသေးဘူး။အခုဒီနိုင်ငံမယ်ကလေးရက်နေကိုပြည်တွင်းလေးနေဖွင့်မယ်လို့ကြားတယ်။ဖွင့်ရင်မြန်မာနိုင်ငံကလာခေါ်မယ်လို့ပြောတယ်။တန်ဟုတ်တယ်ဥရောပို့ပြီဆိုတော့အဲ့ဒါဒီလားကုံမှစောက်ကြည့်ရမယ်တကယ်လို့သူတို့လာခေါ်မယ်ချင်တဲ့အကင်ဒီကနေနယူးဒေလီကိုဥရောကသွားရမှာ။ပြန်ပြီးတော့ကတော့ဘာမှတော့ညံ့ရမထားဘူး။ဥရောအနေနဲ့ကတော့ဥရောဒီမတက်ခဲ့တဲ့စေယုံကရဆူလားစေယုံပဲစိတ်စစ်ပြီးတော့သူတို့ကတော့ဒီ COVID-19 မရှိဘူးဆိုတဲ့ထောက်ခံစာကိုပေးလိုက်မယ်တဲ့။စစ်ပြီးမှပေးမယ်တဲ့။
ကယ်ဆယ်ရေးလေယာဉ်နဲ့မြန်မာနိုင်ငံကိုရောက်ရှိသူတွေဟာကျန်းမာရေးနဲ့အကစားဝန်ကြီးဌာနကချမှတ်ထားတဲ့လူမှုအခြေပြုကုသဆောင်ရှားမှုပေးနေတဲ့နေရာတွေမှာ21ရက်တာနဲ့9ရက်နေမှာ9ရက်စုစုပေါင်း28ရက်ကိုတည်ချနေထိုင်မှုအတွက်လည်းအသိပေးထားပါတယ်။ပြည်တွင်းမှာကိုဗစ်ရောဂါထပ်တိုးလူနာသင်းမရှိပဲဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုဓာတ်ခွဲအတည်ပြုလူနာ146ဦးရှိခဲ့တာပါ။အဲ့ဒီထဲကသေဆုံးသူ9ဦးရှိခဲ့ပြီးရောဂါပျောက်ကင်းသွားသူကလည်း16ဦးအထိရှိထားပြီးဖြစ်ပါတယ်။ကျန်ရှိနေသေးတဲ့လူနာ125ဦးကိုတော့သက်ဆိုင်ရာစီရင်တွေမှာအတီးတီးထားရှိပြီးကုသမှုပေးနေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရသိရပါဗျ။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါဗျ။